ခိုင်ကန်းလွန်ကသဘာဝဓာတ်ငွေနဲ့တရုတ်သင်းမောတွေတဲဆောင်လာတဲ့ယူနန်ကိုပိုင်လိုက်နှလိုက်နဲ့ယူနန်ကိုပို့ဆောင်နေတဲ့အတွက်ကြောက်ဖြူကိုကဘာမှာလူပြိများလာပါလေ။တကယ်တော့ကြောက်ဖြူအနည်းကမသေးကျွန်းမှာရင်းနှစိတ်ကန်းတိဆောက်ပြီးယူနန်ကိုပို့ပေးနေတာဖြစ်ပါတယ်။ကြောက်ဖြူအထူးစည်းပွားရေးဇုံဟာစိတ်ကူးစီမံချက်အဆင့်မှသာရှိပါသေးတယ်။ဒီအထူးစည်းပွားရေးဇုံမှာရင်းနှစိတ်ကန်းစက်မှုလုပ်ငန်းဇုံနဲ့လူနေအိမ်ယာရက်ွက်စားတဲ့အပိုင်းသုံးပိုင်းပါဝင်ပါတယ်။အရင်အနည်းနဲ့တရုတ်လွှမ်းမိုးမှုအများဆုံးစီမံကိန်းဖြစ်လို့အငင်းအပွားရဆုံးလည်းဖြစ်ပါတယ်။သမရဦးသိန်းစိန်လက်ထက်ကစရတဲ့စီမံကိန်းမှာအဲ့ဒီတုန်းကတော့ကြောက်ဖြူစီမံကိန်းကိုတရုတ်က85ရာခိုင်နှုန်းမြန်မာက15ရာခိုင်နှုန်းပိုင်ဆိုင်မှုသဘောတူခဲ့ကြပါတယ်။ NLD အစိုးရတက်လာပြန်တော့ပြန်လည်ညှိနှိုင်းတဲ့အတွက်တရုတ်က80ရာခိုင်နှုန်းမြန်မာက30ရာခိုင်နှုန်းပိုင်ဆိုင်မှုသဘောတူကြပါတယ်ဒေါ်လာ9000ရင်းမိဖို့ခံမနဲ့အတွက်မြန်မာအစုရှယ်ယာကိုတရုတ်စီကငွေချေးပြီးစိုက်ထုတ်ရမယ်သဘောဖြစ်သွားပါတယ်အခုတော့ဒေါ်လာ10000ကျော်ပထမရင်းမိဖို့ဆုံးဖြတ်တဲ့အတွက်တရုတ်စီကငွေချေးစရာမလိုတော့ကြောင်းသိရပါတယ
်မြန်မာနိုင်ငံဘက်ကပိုင်ဆိုင်တဲ့အစုရှယ်ယာ30ရာခိုင်နှုန်းကိုမြန်မာအစုရနဲ့ပြည်တွင်းကုမ္ပဏီတွေကစိုက်ထုတ်ကြမှာဖြစ်ပါတယ်အထူးစည်းဝါးရေးဇုံကိုအပိုင်းလိုက်ခွဲပြီးအကောင့်ထဲပို့ဖို့ဆုံးဖြတ်ထားတာကြောင့်အခုလိုအရင်ဆိုင်ထုတ်မှုကိုရှော့ချနိုင်တာဖြစ်ပုံရပါတယ်။ကြောက်ဖြူမျိုးအရှိတောင်ဘက်မိုင်အနှင်းငယ်အကွာကစစ်တောနဲ့စီမော်ကြီးရွာအုပ်စုအနီးတစ်ဝိုက်ကမြေဧက1300မှာအထူးစည်းဝါးရေးဇုံတည်ဆောက်ဖို့အကြမ်းမြင့်ရထားပါတယ်။အဲ့ဒီထဲမှာရင်းနှီးစိတ်ကန်းအတွက်ဧက50စက်မှုဇုံလုပ်ငန်းအတွက်ဧက1000နဲ့လူနေအိမ်ယာအတွက်ဧက250တတ်မှတ်ထားပါတယ်။အပိုင်းလိုက်ခွဲပြီးတိဆောက်မယ်ဆိုတော့ရင်းနှီးစိတ်ကန်းကိုအရင်ဆုံးတိဆောက်မဲ့သဘောဖြစ်နေပါတယ်။ဒါပေမဲ့ရင်းနှီးစိတ်ကန်းဟာအငင်းပွားစရာဖြစ်နေပါတယ်
။ကြောက်ဖြူရင်းနှီးစိတ်ကန်းစီမံကိန်းဟာကုန်သွယ်ရေးလိုအပ်ချက်တွေအများကြီးပိုနေတယ်လို့ဝေဖန်ကြပါတယ်။တရုတ်ကုန်ပစ္စည်း10ရာခိုင်နှုန်းလောက်သာရင်းနှီးစိတ်ကန်းကိုဖြတ်သွားမှာဖြစ်လို့အကြီးအကျယ်ဆောက်ဆရာမလိုဘူးလို့စီးပွားရေးပညာရှင်ရှင်တနာကဆိုပါတယ်ရင်းနှီးစိတ်ကမ်းမှာဘာဖြစ်လို့တရုတ်ကအလုံးအရင်းနဲ့မြုပ်နှံလိုတယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးမြန်မာအစိုးရတာဝန်ရှိပုဂ္ဂိုလ်အချို့ကတော့နှစ်ဦးနှစ်ဖက်အကျိုးခံစားရမယ်လို့ပြောပါတယ်ဒါပေမဲ့စက်မှုဆုံးအကောင့်တွေပေါ်လာမှတာအလုတ်ကင်တွေရပြီးမြန်မာပြည်သားတွေအကျိုးခံစားရပွဲရှိပါတယ်ရင်းနှီးစိတ်ကမ်းကတော့တရုတ်ကိုအများဆုံးအကျိုးပြုလိမ့်မယ်လို့ကပန်းကြပါတယ်စီမံကိန်းပြီးတဲ့နောက်ပေါ်ထွက်လာမဲ့ပြဿနာတွေလည်းအများကြီးရှိပါသေး
။ကြောက်ဖြူအနီးကမဒေးကျွန်းမှာရေနံစိတ်ကန်းတိဆောက်စဉ်ကဒေသခံတွေအလို့ရကြပြီးလုပ်ငန်းပြီးစီးသွားတဲ့အခါထောင်ချီပြီးအလို့လက်မဲ့ဖြစ်သွားတာကိုအားလုံးသတိပြုကြမိမှာဖြစ်ပါတယ်။ကြောက်ဖြူမှာလည်းအလားတူပြဿနာမျိုးပေါ်လာမှာကိုဒေသခံတွေစိုးရိမ်ပူပန်နေကြပါတယ်။ဒီလိုဖြစ်လာရင်စီမံကိန်းချသူကိုတရားခံလှုပ်လာနိုင်တာမို့တရုတ်အစိုးရဟာစီးမှုလျှော်ပါရေးလုပ်ငန်းတွေမှာထဲထဲဝင်ဝင်ပါဝင်လုပ်ကင်နေပါတယ်လာမယ့်နိုဝင်ဘာလတရုတ်သမ္မတလာရောက်တဲ့အခါမှာကြောက်ဖြူအထူးစီးပွားရေးဆောင်နဲ့ပတ်သက်တဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးဖွယ်ရှိကြောင်းသိရပါတယ်ဒါပေမဲ့ကြောက်ဖြူစီမံကိန်းဟာတိုင်းပြည်စီးပွားရေးဘယ်လောက်အကျိုးပြုမယ်ဆိုတာခံမှန်းရခက်ခဲတယ်လို့စီးပွားရေးပညာရှင်အချို့ကယူဆကြပါတယ်
ကြောက်ဖြူဟာစီးပွားရေးနဲ့စက်မှုလုပ်ငန်းအခြေအချာနေရာတွေနဲ့အလွန်ကြွားဝေးနေတာကိုအဓိကအားနည်းချက်အဖြစ်ထောက်ပြကြပါတယ်။အလုပ်သမားအင်အားသုံးတဲ့ကုန်ထုတ်လုပ်ငန်းတွေများပြားလာဖို့အခက်အခဲရှိတယ်လို့မြင်ကြပါတယ်။သဘာဝအရေးအမြစ်ကိုအခြေခံတဲ့လုပ်ငန်းတွေအခြားလုပ်ငန်းတွေဆက်သွယ်မှုကလည်းကောင်းလာတာမဟုတ်တဲ့အတွက်ရခိုင်ပြည်နယ်စီးပွားရေးကိုထင်သလောက်အထောက်အကူပြုမှာမဟုတ်ဘူးလို့သုံးသပ်ကြပါတယ်။ရန်ကုန်အနီးကတီလဝါအထူးစည်းဝါးရေးဇုံမှာတောင်ပြည်တွင်းကုန်ရန်ကိုတုံးနိုင်မှုနေပါနေသေးတာတွေ့ရပါသေး။တရုတ်အတွက်ကတော့ကြောက်ဖြူစီမံကိန်းဟာအလွန်အရေးကြီးနေပါသေး။စည်းဝါးရေးသာမကဘဲနိုင်ငံရေးမဟာဗျူဟာအတွက်ပါအရေးပါနေပုံရပါသေး။ရင်းနှီးစိတ်ကမ်းဟာကုန်သင်းမောတွေမကဘဲတရုတ်သင်းမောတွေပါဝင်ရောက်ရန်နာနိုင်တဲ့စခန်းလေးဖြစ်လာနိုင်ပါသေး။ကြောက်ဖြူယူနန်တဘာဝတန်ခွင်နဲ့ရင်းနှီးပိုင်လိုင်းတိဆောက်ပြီးတဲ့အခါမှာရထားလာပါဆက်ပြီးဆောက်ဖို့စိတ်ကူးခဲ့ပါလေအခုတော့ကြောက်ဖြူရင်းနဲ့စိတ်ကန်းတိဆောက်ဖို့သဘောတူထားပြီဖြစ်လို့တရုတ်မြန်မာစီးပွားရေးဇင်းညံကိုလက်တွေ့အကောင့်ထဲပေါ်နေပြီလို့သာပြောရပါလိမ့်မယ်ခင်ဗျာ